အကျဉ်းထောင်တွေအတွင်းနိုင်ငံပုံမှန်တွေနဲ့ကြခံရသူတွေကိုဖိနှိပ်တာညှဉ်းပန်းနှိပ်စက်တာစိတ်ကူးတာခွင့်မပေးတာစတာတွေရှိနေတယ်လို့နိုင်ငံရေးအကျဉ်းသားတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲစစ်ကောင်စီဘက်ကအကျဉ်းထောင်တွေမှာအကျဉ်းသားတွေကိုထောင်ဝင်စားလူတွေ့ခွင့်ပေးဖို့စီစဉ်လာတာဖြစ်ပါတယ်တလားမှာတစ်ချိန်တစ်ချိန်ကို25မိနစ်ကြာတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုအတည်ပြုပြောဆိုလိုက်ပါတယ်
တွေ့ကြမလို့ထောင်သာတွေ့ကြလို့အဲ့တွေ့ကြတော့မနေ့ကအော်တိုဘာ24ရက်နေ့ပြန်ပြီးတော့ကြတယ်ခွင့်ပြုမယ်ပြောပါတယ်ဗျတွေ့ကြကတော့ထောင်ဝင်စာတွေ့ဆုံချိန်ပေါ့တစ်လတစ်ချိန်နဲ့ပြီးမယ်တစ်ချိန်ကိုကျွန်တော်25မိနစ်ဖြစ်မယ်အပြီးရင်တော့ကျွန်တော်ဝေးလာတဲ့ဒေတာလာရောက်တွေ့ဆုံတာရှိမယ်အဲ့ဒါတွေကတော့ဒီအဲ့တွေ့တဲ့လူဦးရေအနည်းများပေါ်မူပြီးအကျဉ်းဆောင်တာဝန်ခံအရာရှိကဒါသူတို့တော့လိုအပ်တယ်လို့တိုးမြင့်ခွင့်တော့ကျွန်တော်တို့ပေးထားတယ်
ကိုဗစ်ဖြစ်ပွားခဲ့တဲ့အချိန်ကစလို့ကိုဗစ်စီမင်းစီကံအရာထောင်ဝင်စာတွေးခွင့်ကို NLD အစိုးရလက်ထက်ကစတင်ပြီးပိတ်ပင်ထားတာဖြစ်ပါတယ်။အဲ့ဒီနောက်အာနာသိန်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စီကံတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စာတွေးခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲအခုတစ်ချိန်မှလူတွေးဖို့ပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့မိသားစုဝင်တွေကအကျဉ်းသားတွေစီကိုအကျဉ်းဦးစီးရဲ့တတ်မှတ်ချက်အရနှစ်ပတ်တခါတချို့နေရာတွေမှာတစ်ပတ်တခါထောင်ဝင်စာပစ္စည်းပေးခွင့်ကိုတော့ကိုဗစ်ရောဂါတွေဖြစ်ကြတဲ့ကစီကံချက်တွေအတိုင်းပေးဖို့ခွင့်ပြုထားခဲ့ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုဖမ်းဆီးစစ်ဆေးအကျဉ်းချပြီးတေတံချတာတွေအထိပြစ်ပေးခဲ့တာဖြစ်ပြီးအခုလိုဖမ်းဆီးခံရချိန်ကစလို့ထောင်ထဲအပြစ်ပေးခံရတဲ့အချိန်ထိမိသားစုနဲ့တွေ့ခွင့်မရကြပါဘူးဖမ်းဆီးခံရသူနိုင်ငံရေးအကျဉ်းသားတွေဟာစစ်ကြောရေးမှနှင်းပန်းနှိပ်စက်တာခံရတဲ့အတွက်နားမချတာကိုလက်အင်ကချိုးရင်းတာအပါဝင်ထိခိုက်ဒဏ်ရာအကြီးအကျယ်ရခဲ့သူတွေရှိနေတာကြောင့်သူတို့ရဲ့ကျန်းမာရေးအခြေအနေကိုသိကျင်နေတဲ့မိသားစုဝင်တွေကထောင်ဝင်စာတွေ့ခွင့်ရဖို့ကာလရှည်ကြာတောင်းဆိုခဲ့တာဖြစ်ပါတယ်အခုခွင့်ပြုလိုက်တဲ့ထောင်ဝင်စာလူတွေ့ခွင့်အတွက်အိမ်တော်စုစီးရင်နဲ့ရေစကန်ထောက်ခင်စာရက်ွက်ထောက်ခင်စာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ခင်စာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကအမည်မဖော်လိုသူအရာရှိတူကပြောပါတယ်။ဒါ့အပြင်အကျဉ်းထောင်တွေထဲမှာနိုင်ငံအကျဉ်းသားဆိုတာမရှိဘဲတရားရုံးအသီးသီးကဘယ်ပြစ်ဒဏ်နဲ့မဆိုအကျဉ်းချခံသူတိုင်းကိုအကျဉ်းသားလို့သာသတ်မှတ်ကြောင်းလည်းပြောပါတယ်။နိုင်ငံပုံမှန်တွေနဲ့အကျဉ်းချခံရတဲ့တည်င်းသမားတူဦးရဲ့မိသားစုဝင်တူဦးကတော့တွေးခွင့်ပေးဖို့တရားဝင်အကြောင်းကြားလာတာမျိုးမရှိပေမဲ့တွေးခွင့်ပေးတဲ့အချိန်မှာတွားရောက်တွေးဆုံဖို့ပြင်ဆင်သွားမယ်လို့အခုလိုပြောပါတယ်
။ဟိုဘာမှတော့ထွေထူးပြောရတော့မရှိပါဘူးဗျာ။ကျွန်တော်တို့တွေးခွင့်ရပြီဆိုလို့ချင်းရှင်းနေတဲ့တော့ဆက်သွယ်လုပ်ထားပါရယ်ဗျာ။တကယ်လို့တွေးခွင့်ရပြီဆိုလို့ချင်းကျွန်တော်ကိုယ်တိုင်တတ်သိပါရယ်ဗျာကိုကြီးနဲ့။ဟုတ်ဟုတ်ကဲ့ပါဗျာ
။အကျဉ်းသားတွေရဲ့အခွင့်အရေးတွေအပြည့်အဝပေးရမယ်အစားအကန့်အသတ်တွေနဲ့တွေးဆုံခွင့်ပေးတာဖြစ်လို့ကြိုးဆိုထောက်ခံစရာမရှိဘူးလို့နိုင်ငံအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြီးကပြောပါတယ်။
အာလည်းပြည်နေပြည်သားချင်းနိုင်ငံတကာအဲဒီဒီဖိအားတွေအပေါ်မှာဖြေလျှော့မှုတစ်ခုလို့တော့သုံးသပ်တယ်။အဲဒီပုံမှာတော့အကျိုးဆိုစရာကျေးဇူးတင်စရာထောက်ခံစရာတော့အကြောင်းမရှိဘူး။အာပြည်နေပြည်သားချင်းနိုင်ငံတကာဖိအားတွေအပေါ်မှာဖြေလျှော့မှုတစ်ခုအနေနဲ့လှုပ်လာတော်များလေအကန့်အသတ်တွေကဖိနှိပ်ချုပ်ချယ်မှုတွေကလူ့ဝင်ချိုးဖောက်မှုတွေကအခုချိန်ထိဟုတ်မနော်ရှိနေတော့မယ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီနိုင်ငံရေးဆန္ဒပေါ့နိုင်ငံရေးအပြည်သားပေါ့နော်နိုင်ငံရေးစိတ်စေတနာအကြောင်းမဟုတ်ပဲနော်ဖိအားပေါ်မှာအခပ်ပေါက်တစ်ခုအနေနဲ့သူတို့ဘက်ကဖြေရှုံးမှုတစ်ခုလုပ်လာတယ်လို့တော့အဲ့လိုမှတ်ချက်ပြုခြင်းနဲ့
နိုင်ငံအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ရဲ့2023အောက်တိုဘာ20ရက်ကထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းပြီးနောက်နိုင်ငံတော်ဝန်မှဖမ်းဆီးခံထားရတဲ့အရက်သား25,000ကျော်ရှိပြီးအဲ့ဒီထက်က8,800ကျော်ကိုနိုင်ငံရေးအမှုတွေနဲ့ထောင်ဒဏ်တွေချမှတ်ထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။